American Piransu Nene, Yaman Nangan Democracy at Twinku Yang Yima, a ye pare, Ninjay Longan Sin Aumi Yetwe, Nangaye Sunipuri at Tamia on Abi Doma Pitalo, Nibinaba and Ya, Bambu Kuni Doma Pitelo, Yamananga Sanya, American Santa Magica Piosu like Bare, Jangomu American Santama, Tikanetin Bare, American Yamasa Sanya, Drinzashin and Bema, that Amati Scott Marcia Kulo Piosu like Dava.
ဒရင်စာရှင်လင်ပွဲကိုကိုရင်တက်ရောက်ခဲ့တဲ့ဖီအိုအေရန်ကုန်ရုံးခွဲတာဝန်ခံဒေါက်ကင်ဆိုဝင်းကပြောပြပေးပါအောင်ရှင်။ကောင်းပါပြီရှင်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဦးဆောင်တဲ့မြန်မာညီညာရေးလုပ်ငန်းစဉ်ဟာတိတ်ကိုနဲ့နဲ့တင်မွေလှတဲ့အတွက်
But it's clear that Myanmar cannot succeed without peace. No country can succeed without peace. ငြိမ်းချမ်းရေးလုပ်ငန်းစဉ်ဆိုတာဒီလိုလုပ်ရတယ်လို့ဆရာကြီးလုပ်ဖို့လည်းမဟုတ်ပါဘူး။မြန်မာလူထုကဆုံးဖြတ်ဖို့ပဲဖြစ်ပါတယ်။ဒါပေမဲ့ကျွန်တော်တို့ပံပိုးပေးနိုင်မယ့်နိလန့်တွေများရှိခဲ့ရင်နိုင်ငံရေးဆွေးနွေးပွဲတွေအထောက်အပံ့အားပေးမှာဖြစ်တယ်လို့နိပညာပိုင်းအရအကူအညီလည်းပေးသွားမှာဖြစ်ပါတယ်။လောလောဆယ်မြန်မာနိုင်ငံမှာအရက်သားအစိုးရကဒီမိုကရေစီအသွင်ကူးပြောင်းနေတဲ့က စီးပွားရေးအရပိတ်ဆို့မှုတွေနဲ့အရေးယူခဲ့ပြီးလွန်ခဲ့တဲ့နှစ်တွေအတွင်းပြည်ပြင်ပြောင်းလဲမှုအထက်အရောက်ဖော်ဆောင်ခဲ့တာကြောင့်အများပြည်သူကိုဓာတ်ရိုက်ထိခိုက်စေတဲ့အဓိကပိတ်ဆို့မှုတွေကိုဖြေလျှော့ပေးခဲ့ပြီးတတိပုဂ္ဂလပြစ်မှတ်ထားတဲ့ပိတ်ဆို့မှုတချို့ကတော့အကျုံးဝင်နေစေဖြစ်တဲ့အကြောင်းနဲ့အဲ့ဒီတတိပုဂ္ဂလတွေကိုပြစ်မှတ်ထားပိတ်ဆို့တဲ့နေရာမှာလဲမင်းကြီးရဲပြည်သူတွေညစ်နာခဲ့ရတဲ့အတွက် American ဘဏ္ဍာရေးဌာနကနေတီးတန့်စဉ်းစားပြီးယာယီဖြေလျှော့မှုတွေလုပ်ပေးခဲ့ပါကြောင်းနဲ့ပိတ်ဆို့မှုမူဝါဒကိုတန်မတ်ကြီး Scott Marcia ကအခုလိုရှင်းပြပါတယ်
။ There's not a particular if you do this all the sanctions go away.
ပိတ်ဆို့မှုတွေနဲ့ပတ်သက်လို့ကျေကျေပြန့်ပြန့်ပြောရရင်ခင်ဗျားတို့ကဒါတွေလုပ်ပြရင်ကျွန်တော်တို့ကပိတ်ဆို့မှုအားလုံးယူသိမ်းပေးမယ်ဆိုတဲ့သဘောမျိုးမဟုတ်ပါဘူး။ဒါပေမဲ့ဒီမိုကရေစီရေလှရှားမှုတွေနဲ့လူခွင့်လေးစားလိုက်နာဖို့ကိုပိုလေးပေးပြီးတော့ကျွန်တော်တို့ရဲ့ပိတ်ဆို့မှုတွေနဲ့ထိရောက်စေဖို့ဖြစ်ပါတယ်။ငင်းချမ်းရေးလုပ်ငန်းစဉ်နဲ့တိုက်ရိုက်ဆက်ဆက်နေတာတော့မဟုတ်ပါဘူး။ဒါပေမဲ့ငင်းချမ်းရေးရရင်ပြည်ပခါတွေရော့ကြမယ်။လူခွင့်ရေးချိုးဖောက်မှုတွေလည်းတိတိကျကျသာရော့သွားနိုင်ပါလေ။ငင်းချမ်းရေးအပြည့်အဝရရင်ပိတ်ဆို့မှုတွေအားလုံးယူသိမ်းပေးမယ်သဘောမဟုတ်ဘူးဆိုတာကိုတော့အလေးနက်ပြောပြစေ။
စီးပွားရေးအတိုင်းဝိုင်းကအမေရိကန်ပိတ်ဆို့မှုတွေကိုရုတ်သိမ်းပေးဖို့တွန်းအားပေးနေတဲ့အချိန်ထဲမှာပဲလူခွင့်ရေးလှုပ်ရှားသူတွေကလည်းမေလ20ရက်နေ့မှာတက်တန်းကုန်ဆုံးတော့မဲ့ပိတ်ဆို့မှုတွေကိုထပ်မံတက်တန်းတိုးတင်တယ်လို့သမ္မတအိုဘားမားအစိုးရကိုတိုက်တွန်းနေကြပါတယ်။နိုဝင်ဘာလကျမှကျင်းပမဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာဘဲပါတီကပဲနိုင်နိုင်မြန်မာနိုင်ငံနဲ့ဆက်ဆံရေးကတော့ပြောင်းလဲစရာအကြောင်းမရှိဘူးလို့လည်းတန်မတ်ကြီး Scott Marcia ကကောက်ချက်ချပါတယ်။
Donald Trump, it's too early to say what, obviously we've got, what do we have, almost 6 months before the election.
Donald Trump, the man who is in the United States, is in the United States, and he's in the United States, and he's in the United States. I'm not going to say that, but I'm not going to say that, but I'm not going to say that. I'm not going to say that, but I'm not going to say that, but I'm not going to say that, but I'm not going to say that.ဒါပေမဲ့ကျွန်တော်ပြောနေတာကတော့ပါတီနှစ်ခုစလုံးကမြန်မာနိုင်ငံမှာဘာတွေဖြစ်နေတယ်လဲဆိုတာမျက်ခြေမပြတ်သလိုအခြေခံအားဖြင့်ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးအတွက်ကြေကြေပြန့်ပြန့်ထောက်ခံအားပေးနေတယ်ဆိုတာပါပဲ။လွတ်တော်မတ်တွေကတော့တီးကြရက်တီမှုတွေရှိကြပြီမဲ့ဒီကနေ့အထိမြန်မာအရေးနဲ့ပတ်သက်ရင်ပါတီစွဲမရှိကြပါဘူး။သမ္မတရွေးကောက်ပွဲမှာဘသူဖြစ်ဖြစ်ရွေးခံခဲ့ရရင်လဲမြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်အခြေခံကြတဲ့အထောက်အပံ့တွေနဲ့ဆက်ပြီးတော့ထောက်ခံအားပေးသွားမယ်လို့မျှော်လင့်ပါတယ်။
မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မတ်ကြီးအစ်စ် Scott Marcia ဟာအမေရိကန်မြန်မာဆက်ဆံရေးမူဝါဒနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲတစ်ရက်ကိုဒီကနေ့ကျင်းပခဲ့ရမှာအရက်ဖက်လူမှုအဖွဲ့အစည်းတွေရဲ့ခေါင်းဆောင်တွေတက္ကသိုလ်ကောလိပ်တွေကပေါမောက်ခတွေဆရာဆရာမတွေနဲ့သတင်းမီဒီယာတွေကိုဖိတ်ကြားခဲ့တာဖြစ်ပါတယ်ရှင်။